ဘယ်လာရုစ်နိုင်ငံခြားရေးဝန်ကြီးဆာဂေးအဲလနစ်ဟာစက်တင်ဘာလ15ရက်တောက်ကြန်နေ့မှာမြန်မာစစ်ကောင်စီဒုတိယဝန်ကြီးချုပ်ဦးတန်းဆွေနဲ့ညှိနှိုင်းဆွေးနွေးမှုတွေလုပ်ခဲ့တယ်လို့ဘယ်လာရုစ်နိုင်ငံခြားရေးဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ရဲ့ပြောကြားချက်ကိုဘယ်လာရုစ်အစိုးရရဲ့သတင်းဌာန BELTA မှာဖော်ပြထားပါတယ်။ဒုတိယဝန်ကြီးချုပ်ဦးတန်းဆွေဟာဘယ်လာရုစ်နိုင်ငံမှာမြန်မာကောင်စစ်ဝင်ရုံဖွင့်ဖို့အတွက် Minsk မြို့တော်ကိုရောက်ရှိနေတာဖြစ်ပါတယ်။အခုလိုမြန်မာကောင်စစ်ဝင်ရုံဖွင့်လှစ်တာကိုဘယ်လာရုစ်နိုင်ငံခြားရေးဝန်ကြီးကနေကြိုဆိုလိုက်ပြီးမြန်မာတန်တမန်တွေရှိလာတဲ့အတွက်ဘယ်လာရုစ်ရဲ့ကုန်သွယ်ရေး၊စီးပွားရေး၊သိပ္ပံဆိုင်ရာနဲ့ပညာရေးကဏ္ဍတွေကိုမြန်မာမိတ်ဆွေတွေအနီးကပ်လေ့လာရမှာအထောက်အကူဖြစ်စေမှာဖြစ်ကြောင်းပြောကြားခဲ့တယ်လို့ဖော်ပြထားပါတယ်။ဦးတန်းဆွေဟာစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးလည်းဖြစ်ပါတယ်။ဆာဂေးအဲလနစ်ဟာဦးတန်းဆွေတို့ဟာစီးပွားရေး၊သိပ္ပံ၊နည်းပညာ၊ပညာရေးနဲ့ယဉ်ကျေးမှုဆိုင်ရာတွေမှာဘယ်လာရုစ်မြန်မာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိုတိုးမြှင့်ဖို့နဲ့ပတ်သက်ပြီးကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့ကြတာဖြစ်ပြီးအထူးသဖြင့်ခင်မီစိုက်ပျိုးရေးဆိုင်ရာမှာပူးပေါင်းဆောင်ရွက်ဖို့အတွက်အလေးထားဆွေးနွေးခဲ့ကြတာဖြစ်ပါတယ်။စားနပ်ရိက္ခာဖူလုံရေးနဲ့ပတ်သက်တဲ့အတွေ့အကြုံတွေနဲ့အောင်မြင်မှုတွေကိုဘယ်လာရုစ်ဘက်ကနေမျှဝေဖို့အသင့်ရှိပါတယ်လို့ဘယ်လာရုစ်ဘက်ကအလေးထားပြောကြားခဲ့ကြောင်းလည်းသတင်းမှာဖော်ပြထားပါတယ်။ဒါအပြင်ကမ္ဘာအရေးနဲ့ဒေတာအရေးကိစ္စတွေအပြင်နိုင်ငံတကာအဖွဲ့အစည်းတွေလိုက်နာရမယ်မူပေါင်းအတွင်းကဘယ်လာရုစ်နဲ့မြန်မာဆက်ဆံရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးအမြင်ချင်းဖလှယ်ခဲ့ကြတယ်လို့လည်းသတင်းမှာဖော်ပြထားပါတယ်။